68နှစ်မြောက်ပြည်တော်68နှစ်မြောက်အာဇာနည်နေ့ကိုသမရအစားဒုသမရတက်ရောက်မှာဖြစ်ပါတယ်။အစိုးရဘိုင်းဘက်ကဒုသမရအပြင်ပြည်တော်စုဝန်ကြီး2ဦးနဲ့ဒုဝန်ကြီး12ဦးပါတက်ရောက်ကြမှာဖြစ်ပါတယ်။တပ်ပိုင်းဆိုင်ရာဘက်ကဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိသူ2ဦးတက်ရောက်မယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့အရင်နှစ်တွေလိုပဲအာဇာနည်ကုန်းမှာလွှမ်းသူပန်းခွေချပြီးကွယ်လွန်သူတွေအတွက်ဆောင်းကပ်မှာဖြစ်ပါတယ်။တောင်ဆန်းစုကြည်အနေနဲ့ရုံးချုပ်မှာမေကွန်းပြောဆိုသွားမယ်လို့ NLD ကပြောပါတယ်။68နှစ်မြောက်အာဇာနည်နေ့ကိုဘယ်လိုကျင်းပမလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက်မတ်မီခါကအခုလိုသတင်းပေးပို့ပါတယ်။
68နှစ်မြောက်အာဇာနည်နေ့ကိုအစိုးရဘက်ကသမရကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခမ်းတက်ရောက်မှာဖြစ်ပြီးပြည်ထောင်စုဝန်ကြီး2ဦးနဲ့ဒုတိယဝန်ကြီး12ဦးတို့တက်ရောက်မှာဖြစ်ပါတယ်။တပ်ပိုင်းဆိုင်ရာဘက်ကတော့ဒုတိယဗိုလ်ချုပ်ကြီး1ဦး၊ဗိုလ်ချုပ်1ဦးနဲ့တိုင်းစစ်ဌာနချုပ်တို့ကတက်ရောက်မှာဖြစ်တယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကတာဝန်ရှိသူ1ဦးကအခုလိုပြောပါတယ်
။ဒုတိယသမရ1ဟိုကောင်းဆောင်ပြီးတက်ပါမယ်။အစိုးရဘက်ကပေါ့လေ။နောက်တော့ပြည်တော်စုတရားလွှတ်တော်ချုပ်တက်ပါမယ်။နောက်တော့အစိုးရအဖွဲ့ဝန်ကြီးနဲ့ဒုဝန်ကြီးတွေတက်ဖို့ရှိပါတယ်။ဝန်ကြီးကဒီမှာသူတို့ဝန်ကြီးရတော့သတ်မှတ်ပြီးတော့နှစ်ပါးပါခင်ဗျာ။နောက်တစ်ခါဒုတိယဝန်ကြီးတွေက7ပါးတက်ပါမယ်ခင်ဗျာ။တက်မတော်ကတော့ကျွန်တော်တို့ကတ်ကဖာထာငါမူပေါ့လေ။ဟိုဒုတိယဗိုလ်ချုပ်ကြီးကျော်ဆွေနဲ့စီရီချုပ်ဗိုလ်ချုပ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဇူလိုင်16ရက်နေ့မှာဌာနရုံးချုပ်မှာကြာဆုံးသွားတဲ့ခေါင်းဆောင်တွေအတွက်ဆုံးဆက်ကပ်လှူဒါန်းမှာဖြစ်ကြောင်းဒေါ်ဆန်းစုကြည်အနေနဲ့ဌာနရုံးချုပ်မှာမင်းကွန်းပြောကြားသွားဖို့လည်းရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥညံဝင်းကအခုလိုပြောပါတယ
်ရုံးမှာပဲမနေ့အာယုံဘုန်းကြီးတွေဆုံးတက်မယ်မနေ့ပိုင်း39မိနစ်ကြာဆုံးချိန်မှာဟုတ်အောင်ဆိုရင်လေးပြပါမယ်။နောက်အာဇာနည်ရဲ့အခမ်းအနားကိုလက်ရင်းတနိုင်ဝင်မှကျင်းပပါမယ
်။အာဇာနည်နေ့ကိုတက်ရောက်ကာရပြုမဲ့အာဇာနည်ကြီးတွေရဲ့မိသားစုဝင်အရေးအတွက်ဟာအရင်နှစ်တွေကထက်ပိုမိုတိတိတတ်တာတိုးတက်လာခဲ့ကြောင်းအရင်နှစ်ကတက်ရောက်ကာရပြုသူ100နီးပါးသာရှိခဲ့ပေမဲ့ဒီနှစ်မှာတော့တက်ရောက်ကာရပြုသူဦးရေဟာ150နီးပါးရှိကြောင်းရန်ကုန်တိုင်းဒေသကြီးအာဇာနည်နေ့ဖိတ်ကြားရေးတာဝန်ခံအဖွဲ့ကပြောပါတယ်။ဒီနှစ်မှာဘိုးကျော်အောင်ဆန်းရဲ့ဒါကြီးအောင်ဆန်းဦးကိုယ်တိုင်လည်းတက်ရောက်မှာဖြစ်ပါတယ်။အခမ်းအနားအရမနက်၈နာရီမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်ကာရောပြုမှာဖြစ်ပါတယ်။အများပြည်သူတွေအနေနဲ့ကတော့နေ့ကင်း၁၂နာရီကနေညနေ၅နာရီထိအာဇာနည်ကုန်းမှာကာရောပြုခွင့်ရမှာဖြစ်ပါတယ်။အာဇာနည်နေ့မှာအာဇာနည်ခေါင်းဆောင်ကြီးရဲ့အတွက်ရည်စူးပြီးရန်ကုန်မြို့တော်ခန်းမမှာစွန့်ကပ်လှူဖို့ရှိပါတယ်။ဒီပြင်နေပြည်တော်မှာလည်းစာဆုံးခေါင်းဆောင်တွေအတွက်ရည်စူးပြီးစွန့်ကပ်လှူဒန်းသွားမယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကတာဝန်ရှိသူတဦးကပြောပါရယ်။အဲဒီနေ့မှာပို့ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးများလှုပ်ကြံခင်ခဲ့ရတဲ့ဝန်ကြီးများရုံကိုပြည်သူများလေ့လာနိုင်ဖို့အတွက်ဖွင့်လှစ်ပေးကြမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်ထားပါရယ်။88မျိုးဆက်ကျောင်းသားကောင်းဆောင်ကိုများအေးကတော့အာဇာနည်နေ့ကို88ကျောင်းသားကောင်းဆောင်နေ့အနေနဲ့နှစ်စဉ်ကာရဝပြုတဲ့ပုံစံအတိုင်းကာရဝပြုသွားမှာဖြစ်ကြောင်းလွမ်းသူပန်းခွေချအလေးပြုသွားဖို့လည်းရှိကြောင်းသူကပြောပါရယ်။အဲဒီနေ့မှာအရင်နှစ်တွေကလိုပဲအာဇာနည်ကုန်းကိုလုံခြုံရေးတင်းကျပ်ထားမှာဖြစ်ပြီးအများပြည်သူအနေနဲ့တက်ရောက်ကာရဝပြုလိုပါကလက်ကင်အိတ်လက်ဆွဲအိတ်ကင်မရာလက်ကင်ဖုန်းနဲ့ကြိုတင်စစ်ဆေးထားတာမရှိတဲ့ပန်းခွေပန်းချင်းတွေကိုယူဆောင်ခွင့်ပြုမှာမဟုတ်ဘူးလို့ရန်ကုန်တိုင်းအစိုးရရဲ့တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့နှစ်ကစတင်ပြီးအာဇာနည်နေ့ကိုအစိုးရဘက်ပိုင်းကအလေးထားလှုပ်ဆောင်လာခဲ့တာတွေရှိပါတယ်။ဒီထဲမှာအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့ဝန်ကြီးများရုံကိုတရားဝင်လေးလာခွင့်နဲ့ပေးခဲ့သလိုဝန်ထမ်းချင်းအထက်အမှန်အနေနဲ့ခေါင်းဆောင်တွေကြာဆုံးချိန်မှာအော်အော်ဆွဲကာဝါပြုမှုတွေပြန်လည်လှုပ်ဆောင်လာတာတွေရှိပါတယ်။အော်အော်ဆွဲခွင့်ကိုလည်းတရားဝင်လှုပ်ဆောင်ခွင့်ပြုခဲ့ပါတယ်။ဒီနှစ်မှာတော့ထူးခြားချက်အနေနဲ့အာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အင်တာဗျူးတွေဒေါ်ဆန်းစုကြည်နဲ့အင်တာဗျူးတွေကိုနိုင်ငံပိုင်သတင်းစာတွေမှာထည့်သွင်းဖော်ပြလာတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အာဇာနည်နေ့ကာရဝပြုတာကတော့မနစ်ကရောဒီနှစ်မှာပါသမရကိုယ်တိုင်တက်ရောက်ခြင်းမရှိဘဲဒုတိယသမရဒေါက်တာဆိုင်းမောက်ခမ်းပဲတက်ရောက်ခဲ့ပါတယ်။